ချင်းပြည်နယ်ဟာခါမြို့မှာစစ်တပ်ကိစ္စကန်တစ်ခုကိုဒေသခံကာကွယ်ရေးချင်းလန်ဒီဖန့်စ်ဖို့စ်ကတနင်္လာနေ့ညပိုင်းကပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်။အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ဟာခါမြို့ထဲမှာစစ်တပ်ကလုံခြုံရေးတင်းကျပ်နေတာမို့ဒေသခံတွေစိုးရိမ်နေကြပါတယ်။ဒီကြောင့် VOA သတင်းတောင်နဲ့ကိုရင်ကသတင်းပေးပို့ထားပါတယ
်။ချင်းပြည်နယ်ဟာခါမြို့မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံကာကွယ်ရေးချင်းလန်ဒီဖန့်စ်ဖို့စ်ဖွဲ့တို့ကြားပြစ်ခတ်တိုက်ခိုက်မှုတွေရက်စက်ဖြစ်နေပါတယ်။မနေ့ကတနင်္လာနေ့ညပိုင်းကလည်းဟာခါမြို့ကျော်ဘိုးရပ်ကွက်မှာရှိတဲ့စစ်ကောင်စီတပ်ရဲ့လုံခြုံရေးဂိတ်စခန်းတစ်ခုကို CDF ဖွဲ့ကတိုက်ခိုက်ခဲ့တယ်လို့ကြံကြားရေးဖွဲ့ပြောခွင့်ရက VOA မြန်မာပိုင်းကိုပြောပါရတယ
်။မနေ့က9:00-9:00ကြာတိပေါ့နော်။ဟာခါမှာရှိတဲ့ကျော်ဘိုးရေးဂိတ်စခန်းကိုကျွန်တော်တို့ဖက်ကနေတွားပစ်တယ်။မပလို့လေဆိုသူတို့ကမင်းတို့တိုက်တာကတော်တော်လေးအချိန်ကြီးဆိုးရပေါ့နော်။ဒါလည်းမခံစားချောင်းလည်းမရှိဘူး။အဲဒီဟာကိုကျွန်တော်တို့ကသုံးတင်တဲ့နေနဲ့အဲ့လိုမျိုးပြတာဆိုတော့ဘက်ကနေ9ယောက်ကြာသွားတယ်။ကျွန်တော်တို့ကမှတော့ကြာဆုံးမရှိ
ဘူး။မနေ့ကပြန်လာဖြစ်ကမှုတွေဖြစ်ခဲ့ပြီးဒီနေ့တော့မြို့မှာငြိမ်သက်နေပါတယ်။ဒါပေမဲ့မြို့ဝင်ထွက်ကတော့သက်ဆိုင်ရာကနေတင်းတင်းကြပ်ကြပ်စစ်ဆေးနေတယ်လို့မြို့ခံလူကပြောပါတယ
်။လုံခြုံရေးကတော့တင်းကျပ်လာတဲ့ဝင်ထွက်ကလည်းဒီအဝင်ဆုံးလည်းတရားလာလည်းမလုပ်ဖို့လည်းတော့ခက်ဆုံးလည်းပြောင်းမြင်လည်းအဲ့လိုရှိရတယ်။တင်ကျတဲ့နေ့တည်းကျရမှာပေါ့အဲ့ဒါဆိုတော့ဒီနေ့အလိုလိုမရှိဘူးပြစ်ခတ်မှုဖြစ်ပြီးနောက်ပိုင်းတော့ရှိရတော့
မနေ့ညကဟာခါမျိုးတွင်ပြစ်ခတ်တက်မှုအခြေအနေကိုသိကြည့်ဖို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပြီးမှမရခဲ့ပါဘူး။တနင်္ဂနွေနေ့ညနေပိုင်းကလည်းဖလားနဲ့ဟာခါမျိုးဝယ်မှာစစ်ကောင်စီတပ်ဖွဲ့ရဲ့စစ်ရင်တန်းတွေကိုဟာခါကာကွယ်ရေးတပ်ဖွဲ့ကနေခြုံကူတိုက်ခိုက်ခဲ့တာမှာစစ်တပ်ဖွဲ့ကအကြဆုံးတွေရှိခဲ့တယ်လို့ CDF ဖွဲ့ဖက်ကလည်းသူဦးတည်ဆုံးခဲ့ပါတယ်။ဟာခါမျိုးမှာခုလိုရက်ဆက်ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားနေတဲ့ပေါ်မြို့ခံတွေကစိုးရိမ်နေကြပါတယ
်။ဒါနဲ့အခုချင်းနဲ့တိုက်ထွားတာရှိရတဲ့ဒီဆန်းနေကြောထားတာတော့ရှိရဗျ
။ဟာခါမျိုးမှာစစ်အာဏာသိမ်းမှုစန့်ကျင်ဆန္ဒပြဆုတ်ရှားမှုတွေရှိခဲ့ရမှာဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကနေအကြမ်းဖက်ဖမ်းဆီးမှုတွေရှိခဲ့ပါတယ်။ဖမ်းဆီးခံရသူအယောက်60လောက်ကိုမေလ2ရက်နေ့နောက်ဆုံးသားပြန်လွတ်မပေးရင်စစ်ရေးနဲ့တိုက်ခိုက်သွားမယ်လို့ CDF ဖွဲ့ကကြေညာပြီးနောက်ပိုင်းမေလ4ရက်5ရက်နေ့တွေတုန်းကစစ်တပ်ရဲ့ဟာခါမျိုးဂိတ်စခန်းတွေကို CDF ဖွဲ့တွေကပထမတစ်ကြိမ်ပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာလည်းဖမ်းဆီးသူတွေကိုစစ်တပ်ကပြန်လွတ်မပေးတာကြောင့်အဖမ်းခံရတဲ့သူတွေကိုမေလ15ရက်နေ့မှာပြန်လွတ်ပေးဖို့ CDF ဖက်ကထပ်မံတောင်းဆိုခဲ့ပြီးသူတို့ဖမ်းရတဲ့ရဲတပ်ဖွဲ့ဝင်3ယောက်နဲ့အလဲလှယ်လွတ်ဖို့ကမ်းလှမ်းခဲ့ပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကတစုံတရာတုတ်ပြန်တာမရှိခဲ့တာကြောင့် CDF ဖက်ကဖမ်းဆီးထားတဲ့ရင်သိမ်းရဲ3ဦးပါဝင်4ဦးစလုံးကိုတေသန်ချမှတ်လိုက်မယ်လို့ပြန်ကြားရေးတာဝန်ခံကပြောဆိုခဲ့သလိုဟာခါမျိုးမှာပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားလာခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။